นี่ก็ธรรมกุมีนี่ดิพุ่งยี้สวนให้ตะเหมยสารุเนี่ยเล็ดพี่ป้องสับพี่တော့ပြောတော့ပါလေပြောเสียရတော့အများကြီးရှိပါတယ်ဘုရားတို့ယဟန်တော်များရဲ့တာဝန်ကတော့ယဟန်တော်များကိုစီကိုစီပေါ့လေဘုရားဟောထားတဲ့တရားတွေကိုလက်တွေ့စာတွေလေ့လာပြီးတော့လက်တွေ့လည်းအားထုတ်ရတယ်အထုတ်တဲ့ယဟန်နာဖြစ်တဲ့ဒီမဟုတ်တိတောင်တော်ကတော်တော်လေးတော့အရေးတယ်လေယုံနာနေကွဲသိအောင်ယုံနာကြောင့်ကျုပ်ဆက်ပုံနေသိအောင်ကြောင့်ကျုပ်ဆက်ယုံနာတရားတို့ရဲ့မြတ်ရှင်ရဲ့သဘောပဲခေါ်တဲ့ချင်းရဆုံးနေအရှင်းရှင်းအရှင်းရှင်းတည်မြဲသွားအောင်ဝိသနာညာနေအရှင်းရှင်းဖြစ်ရင့်ကျက်ပြီးတော့ဖြစ်ပြမစအငိမ့်တော့ကိုအရိယာမညာဘုံညာနဲ့မျက်မှောက်ပြုသိရအောင်တတ်နိုင်ရင်တတ်နိုင်သလောက်မဲ့အရှင်းရှင်းပလိရအောင်ကြိုးစားဖို့တောင်းရတော့ရန်တိုင်းမှာတောင်းရှိပါတယ်တရားပြုလို့ရမှာပါပဲ။ဘုရားလက်ထက်တော်ကာလကတော့ရဟန်းတော်များညွှန်ကြားလိုက်တဲ့တရားတွေအားထုတ်ပြီးလို့ကျင့်နာလောက်တဲ့အဆင့်ရောက်ပြီဆိုလို့ရှိရင်တရင်ဝါလာကျွတ်တဲ့အခါမှာဒိဋ္ဌစာရီလက်လီခိုင်းတယ်။စရိတဝိခွေစရထသာခီးထွက်ကြဗောလိကုကိစ္စကားနဲ့ပြောရင်ခီးထွက်ကြအပြောခီးတော့မဟုတ်ပါဘူးဘုဇနာဟိတယဘုဇနာသုခယလောကနုကံပါယအထာဟိတယသုခယဒီဝမတုဆာနာဒူရိနတ်ဒီဝဒီဝလီအစီဘွားလုံးမှာတကယ်အစီဘွားကတော့ကိုယ်လုံးစိတ်သုံးရလို့အပြည့်နာစာကင်းစေတတ်တဲ့မရိယပြောသွားတဲ့ဂုံတိတ်ခါသုံးမျိုးပေါ့ဒါတွေကြည့်ရတာပါပဲဂုံတိတ်ခါတွေကိုယ်မှာရှိလာပြီဆိုလို့ရှိရင်ဓမ္မဂုံကြီးဆိုတာရှိလာတာပါကိုယ်လုံးစိတ်သုံးမျိုးလုံးပြည့်နာစာကိုတန်ရှင်းပြီးတော့ဓမ္မဂုံကြီးဒီကုန်တည်လည်းရှိလာတာပဲဒီနေ့တည်းတည်းလှလပါပါမိမိမြမြဖြစ်လာတာလေဒါအမှန်တည်းရှားပါလားရကိုရင်ကိုကြဘုရားမြတ်စွာဆုဆုံးရတဲ့အတိုင်းကျင့်သုံးလို့ကိုယ်မှာအကျိုးစီးပွားအစ်မှနေဖြစ်လာရင်စောင်းနေရွတ်အလုံးလုံးလို့ခြေငွေတွေရလာပြီဆိုလို့ရှိရင်အစည်းအဝေးတွေတက်လာတယ်ခေါ်တာပဲကောကြိုးစားတော့အစည်းအဝေးတွေတက်လာလို့ရှိရင်စောင့်နေပြည်လဲတော့ချမ်းသာတယ်ဟိတယသုခယဆိုတာအစည်းအဝေးတွေတက်လာချမ်းသာတာပြစ္ဆုတ်ပံတမလွန်တတအကျိုးတွေပေါ့လေနောက်နောက်လည်းအဲ့ဒီချမ်းသာတွေရဖို့အဲ့ဒါဒီမျောရှုပြီးတော့အဲ့ဒီအကျိုးတွေရဖို့ရအတွက်ခီးထွက်ကြဆိုတာဒီတော့ဘာလို့ရမလဲလို့ဆိုတော့ရတနတရားကုဏဘကသနတ္ထာနဲ့ယေနသုံးပါးရဲ့ဂုဏ်ကြီးတွေကိုဖော်ပြဖို့တဲ့ဘုရားရဲ့ဂုဏ်ကြီးတရားတော်ရဲ့ဂုဏ်ကြီးသံဃာတော်ရဲ့ဂုဏ်ကြီးဘာတွေလဲဖော်ပြဖို့ငါကအယူဝါဒတစ်မျိုးအခန့်ရှိထားတဲ့ပုဂ္ဂိုလ်ကြီးကကိုယ်အယူဝါဒလေးတော့ဆွဲဆွဲလိုက်တော့ရှိကြတာပါပဲစေဝသိဘထွန်းကားတဲ့နိုင်ငံတွေဆိုရင်သိဘပညာထွန်းကားတော့အကြောင်းကျိုးဆက်မှသူလက်ခံကျင်ကြတော့အခုကာလအယူဝါဒတွေပေါ်မှာခပ်ပေါ်ပေါ်ဖြစ်ပြီးတော့တချို့ဆိုရင်အတ္တိယဆိုတာဘာသာမဲ့တော့ဖြစ်နေတာအဲ့လိုပုဂ္ဂိုလ်ကြီးကြတော့ ပုဂ္ဂိုလ်ကြီးဂုံတီးပြီးတော့ပြောတာပုဂ္ဂိုလ်ကြီးရတယ်မကြိုက်ကြဘူးဒီရတနာ၃ပါးထဲမှာဗုဒ္ဓနဲ့သံဃာကပုဂ္ဂိုလ်ကြီးရဖြစ်နေတော့ခိုခိကရတနာ၃ပါးရဲ့ဂုံကြီးဒီပေါ်ပြလာတော့ရဟန္တာအရှင်မြတ်ကြီးဆိုတော့ရဲရဲတော့ပေါ်ပြလို့ဖြစ်ပေမဲ့လူကုခဲ့တော့အခြေအနေကြည့်ပြီးတော့ဆုံးရပါတယ်တို့ဒီလူနိုင်ငံမျိုးကြတော့ဗုဒ္ဓရဲ့ဂုံကြီးကြီးချဲ့ပြောလို့သိပြီးတော့သူတို့နားဝင်ဘူးတန်ခါရဲ့ဂုံကြီးကြီးလက်ချဲ့ပြောသိနားဝင်ဘူးဓမ္မရဲ့ဂုံကြီးကြတော့ကြောင်းကျိုးဆက်စဉ်းစားတတ်တဲ့ပုဂ္ဂိုလ်ကြီးကြတော့လက်ခံနိုင်တယ်ဓမ္မဂုံကြီးကြီးဖော်ပြရတာဓမ္မဂုံကြီးဖော်ပြဖို့တဲ့ဟိုခေတ်ကတော့ယန္တသုံးပါးရဲ့ဂုံကြီးဖော်ပြဖို့ခီးထွက်ကြအော်လေဘုရားဘုရားတော့ဓမ္မကိုကြီးပေါ်ပြဖို့ဒီနိုင်ငံကို84ခုနှစ်ကစပြီးတော့ပြင်တာတော့ပြိပတ်သာသနာပြုရလို့မဟုတ်ပါဘူးကပ္ပသာသနာပြုရလို့မဟုတ်ပါဘူးဓမ္မဒုတဘောလေတရားတော်ရဲ့ဓမ္မအနေနဲ့ဘောလေဓမ္မအနေနဲ့လာတာပါပဲနှစ်ပေါင်း20ကျော်သွားပါပြီဓမ္မကိုကြီးဒီအမျိုးမျိုးဘုရားဆွမ်းနိုင်မြပြောပါလားဘုဒ္ဓညာဌာနမှာတော့သစ္စာ၄ပါးကိုဘုရားကအချင်းချုပ်သာပြောခဲ့ပြီးတော့ခုတော့နည်းနည်းလေးချက်ပြောမှပို့ပြီးတော့သဘောပေါက်နိုင်မှုရရှိတယ်စာရိယဒီလိုလက်တွေ့ရဒီလိုရှိတယ်ဆိုတော့စာရိယနဲ့လက်တွေ့ပေါင်းစပ်လိုက်တဲ့အခါကျတော့ဒီလိုအကျိုးရလအဖြေတွေပေါ်ထွက်လာတယ်ဆိုတော့ပြောမှာပဲဆိုပြီးတော့ဒီနေ့သစ္စာလေးပါတရားကိုရွေးချယ်ရပါတယ်ဒီမှာအဲဒီသစ္စာလေးပါကအရှိပဲဝဋ်တသစ္စာနှစ်မျိုးကတော့ဒုက္ခသစ္စာနဲ့သူရသစ္စာနှစ်မျိုးကတော့နည်းနည်းလေးပြောလို့သဘောပေါက်လာလေကြပါပြီဒုက္ခသစ္စာဆိုတော့ဆင်းရဲအမှန်တရားဆိုတော့လည်းဒီလိုလဲနားကျရပါပြီသူရတိစာဆိုတော့ဆင်းရဲဖြစ်ခြင်းအမှန်တရားဆိုတော့တာမလုံးပြီးတော့မှတ်ထားတော့တဏှာပဲလောက်ပဲတွေ့ပါတယ်သူတော့အာယုန်ကြီးဆာလောင်မှုငန်းငန်းတဲ့ဆာလောင်မှုဘောလီဒါကြောင့်ဒုက္ခတွေရောက်ရတယ်ဆိုတော့ဒီလောက်ပဲနားလည်ထားတယ်အမှန်ကတော့တဏှာလောဘတက်တက်ကဒုက္ခကိုတလုံးပေးပါဦးတခြားသူနဲ့အပေါင်းအဖော်တွေကဝိုင်းပြီးတော့ပေါ့ဒီကိုကြီးကြလို့ဒုက္ခရဲ့အကြောင်းဖြစ်ရပါတယ်အဝိဇ္ဇာအစာကိလေသာတွေကိုဖြိုတဲ့နေရာမှာရှုမှတ်တတိတခုထဲမှာဖွင့်ရတဲ့တပ်ပေါင်းစုနဲ့ဖြိုမှဝါဆက်စကပါလာတယ်မတိမှုတိမှမှုတွေနောက်ဆုံးပါရောက်နိုင်တာပဲထို့သူပဲဒုက္ခဖြစ်ရဲ့အတွက်အဟုသူပဲကတိုက်ခိုက်တဲ့အခါမှာလည်းပဲတဏှာသက်သက်တယ်မဟုတ်ဘူးဒုက္ခဖြစ်အောင်လုပ်တာတဏှာသက်သက်တယ်မဟုတ်ဘူးဒီပြင်အကြောင်းအရာလေးတွေပါနေသေးတယ်အဲ့တော့ဒီနေ့ဒုက္ခဆိုတာဘာဆိုတာပေါ့လေသုရိယသူစာဘာဆိုတာပေါ့လေဒုက္ခဆိုတဲ့ပုဂ္ဂိုလ်အမျိုးမျိုးဘာသာပြန်ထားပြီမလို့ဒီနေရာဌာနမှာသူညာနဲ့သူကအရာအားရစွာယူရတာဖြစ်တော့နည်းနည်းလေးရှင်းလင်းကြံနိုင်အောင်လို့အချိန်လေးယူပြီးတော့ပြောရအောင်ပါပေါ့အဲ့ဒီနှမျိုးတွေကဒုက္ခကိုအကြောင်းတစ်ချက်ပြထားပါတယ်ကုတ်ချတတဒုက္ခတကြဒုက္ခတေဟုချက်တည်းကုတ်ချတတဆက်ဆုပ်เสียယုံเสียကဲ့เสียအကြောင်းတစ်ချက်နဲ့အချီးနီးပါလေဘာမှမရှိပါလေကဲ့ဝေရဆိုလို့ရှိရင်အနှစ်တရာအနေနဲ့ဘာမှမရှိဘူးပါလေလူချင်းစရာဘာမှမရှိဘူးအချီးနီးဆိုတဲ့အချီးနီးဖြစ်တဲ့အတွက်ဒုက္ခလို့ခေါ်ပါတယ်လို့ကျန်ကများဒီလိုဒုက္ခပုဂ္ဂိုလ်တူရတခု ခတခုပေါ့လေအဲ့လိုဖွင့်ဆိုထားတာရှိပါတယ်အဲ့ဒါလေးနည်းနည်းရှင်းပြချင်ပါတယ်
In the word dukkha, the term du signifies that it is disgusting and blameworthy. And the word kha means it is not only disgusting, but it is useless without any essence.
မိသားစုတွေကတရှုသားယောက်ျားလေးတွေဖြစ်ထွန်းလာတဲ့အခါအကျင့်စာရိတ္တတွေပြက်ပြီးတော့မိဘစုကနားမထောင်ဘူးဆိုလို့ရှိရင်အဲ့ဒီသားကိုဒုပုတ္တသားဆိုလို့ခေါ်သလိုပေါ့လေထို့တူပဲမိမိတို့ရထားတဲ့ယုံနာတရားဟာလည်းပဲသားဆိုနဲ့အတူတူပါပဲဒုက္ခဆိုတာဘောလေယုံနာတရားတွေဟာဒုက္ခတွေကိုယ်လူတိုင်းလည်းဘာဖြစ်တာဘောအဲ့ဒါလို့ဆိုပါတယ်တမလို့ကနဆစ်ဆုပ်ဖရာဖြစ်လို့ဒုက္ခလို့ပြောတာဘောကနအချီးကြီးဆိုတဲ့ဟာကတော့ကောင်းကင်ပြည်ကြီးဟာဘာမှအတွေ့အကြုံသူ့မှာတဲစိုက်เสียခိုက်เสียမရှိဘူးဘာမှမရှိဘူးဟာလိုင်းလေးကြီးပဲကောင်းကင်ပြည်ကိုခံအတွေ့အကြုံဘာမှမရှိပဲနဲ့အချင်းကြီးဆိုရတယ်လို့ပေါ့လေထို့တူပဲဒီပါဠိစနခေါ်တဲ့အတိညာမင်းကြီးတဲ့ပုဂ္ဂိုလ်များသူတို့ကြံစထားတာရှိပါလားယုံနာအစီရလို့မသိတော့တကယ်အရှိကိုမသိတော့ကျောင်းကျွတ်ဆက်နွယ်ပြီးတော့ဖြစ်ပေါ်သူเจ้าနဲ့သူကျိုးဆက်နွယ်ဖို့မသိတော့တနည်းရှင်းတော့ပါလေជីវအတ္တအသက်ကောင်လေးရှိတယ်ဆိုတော့လေတတ္တဝရင်တတ္တဝရင်မှာမဟာဗျမကြီးကချပေးထားတဲ့အသက်အသီးသီးရှိတယ်။သူကဒီကောင်နဲ့ဒီကောင်အသီးကြီးလိုက်ပြီးတော့ခြားနာတယ်။မြင်ကြနန်းစာထိတွေ့နေတာလည်းပဲဒီအတ္တလေးနဲ့ဇီဝတ္တလေးနဲ့မြင်ကြနန်းစာထိတွေ့နေတယ်။ယုတ်ကြီးကပျက်စီးသွားပြီမယ်လို့ဒီအတ္တလေးကမပျက်စီးဘဲနဲ့နောက်ထပ်ယုတ်အသက်ခန္ဓာအသက်မှာဖြစ်ရတယ်မြဲတယ်ဆိုတာပေါ့လေ။အဲ့ဒါလိုအတိညာမဲ့တဲ့ပုဂ္ဂိုလ်တွေကယဉ်သိတဲ့စကားနဲ့ပြောမယ်ဆိုလို့ရှိရင်မိုက်မဲ့တဲ့ပုဂ္ဂိုလ်တွေရပါတယ်ဒီယုံနာပေါ်မှာမကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေရပါတယ်ကြံစားတဲ့သူတော့မြဲနေတဲ့ជីវအတ္တလေးယုတ်တာတည်သွားတဲ့သူကမတည်ဘူးပါလေတင့်တယ်လှပါတယ်ဆိုတဲ့အတ္တလေးဇီဝအတ္တလေးကောင်းစားချမ်းသာတယ်ဆိုတဲ့ဒုက္ခအတ္တလေးအဲ့ဒီအတ္တလေးရှိတယ်လို့ဒီလိုထင်နေပါလားအဲ့ဒါလိုယူဆပါတယ်ညာတော်အဖြစ်ကဘာသူကဘာသားတွေဟာဆိုလို့ရှိရင်ဘုလိုတတိပဋ္ဌာန်ဤနဲ့တကယ်ရှိယုံနာကိုပိုက်ချပြီးတော့မသိတဲ့အတွက်အမှန်မသိတဲ့အတွက်ပေါ့လေအလွဲကြီးသိပြီးတော့ခန္ဓာជីវအတ္တအစွဲပေါ့လေပရမတ္တအစွဲကြီးဝင်တာပါပဲအမှန်ကတော့ကောင်းကင်ကြီးများကောင်းကင်ကြီးမှာဘာမှမမဲရရမရှိတယ်လို့ပေါ့လေယုံနာလို့ဆိုရတဲ့တကယ်ရှိတရားပေါ်မှာပေါ့လေသူတို့ထင်တယ်လို့ပေါ့လေခိုင်မာတဲ့ជីវလည်းမရှိတင့်တယ်လှပါတဲ့ជីវလည်းမရှိကောင်းစားချမ်းသာတဲ့ជីវလည်းမရှိအဲ့ဒါဒီကင်းတယ်ဆိုတာပါလေအဲ့ဒါကိုပဲတုတ်ချအချီနီအဲ့လိုဆိုပါတယ်တမ္မာက ုနကုတ်ချီတအယဆက်ဆုပ်ဖွဲ့ရာဆိုတာဆုပ်ဆက်အပ်တဲ့ဟာဆိုတော့အများအခေါ်ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva စာခေါ်ဆိုလို့ရှိရင်တော့ယုတ်နံပေါ့လေယုတ်နံခေါ်တဲ့ပုဂ္ဂိုလ်တ attva လေဘဝအတည်ရလို့ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ကပြိုကျင်တဲ့အိုတဲ့ဒါတွေရောက်လာတာပဲကိုယ်ကမာကျင်တဲ့နားတဲ့ဒါတွေရောက်လာတာပဲပြီးတော့ကိုယ်ကနေကျင်တယ်သိတယ်သိတာလည်းအကြောင်းအလျော်ဆိုတော့ဘောလီယောဂမျိုးမျိုးနဲ့သိတာရှိတယ်နောက်ဆုံးတော့အိုးသိတာလည်းရှိတာပဲယောဂမျိုးမျိုးတွေမဖြစ်ပေမဲ့လို့တောရထံရောအရိယဘုဒ္ဓမျိုးတွေနေကြည့်မသက်တာဘူးဒီရထဲမှာယောဂရီယာရလာပြီဆိုလို့ရှိရင်တော့တာပြီးတော့မသက်တာတော့ဘူးကြီးရတာမတော်ရဆကာတိုက်လူတေရာတို့ဘာတို့ညာတို့ဆိုတာတွေရှိပါတယ်အဲ့ဒါလည်းဖြစ်တာပဲကိုစည်းရဲစည်းစည်းရတယ်လည်းဖြစ်တာပဲကို့မိသားစုတွေကတခုကွယ်လွန်လို့ပစ္စည်းတွေဆုံးရှုံးဆုံးရှုံးလို့ပစ္စည်းရာထူးထန်သာတွေကြာလို့စသည်စသည်ဘာဒီတွေဖြစ်လာတဲ့အခါမှာလည်းပဲတောကတွေဖြစ်ရတာတန်တန်ကိုကျွေးရတာဒါတွေမဆုံးနိုင်ပါဘူးဒီဒုက္ခတွေကဒီတော့ဆက်ဆုပ်ဖွယ်ရာဆိုတာဆက်ဆုပ်ဖွယ်ကောင်းတော့ဆိုတာပါလေဆက်ဆုပ်ဖွယ်ကောင်းတော့ဒီယုံနာကြီးပေါ့လေဒီမှာအမျိုးမျိုးသောကြုံရတဲ့ဒုက္ခဝေဒနာတွေကြုံရတဲ့အန္တရာယ်တွေတိယာဌာနဖြစ်လို့ဆက်ဆုပ်စရာကောင်းတယ်ဆိုတာပါလေဣဒံကြပရမစัจကြကုတ်ချိတံအနေကဥပတ္တဝအဋ္ဌာဏတော်လို့ဆိုထားပါတယ်သစ္စာနှမျိုးရဲ့ကပထမဆုံးဒုက္ခသစ္စာဟာဆက်ဆုပ်ဖို့ရာကောင်းတဲ့ဘဝနဲ့ဆက်တဲ့ရှားရောက်လာတဲ့အန္တရာယ်အမျိုးမျိုးတွေတရားဌာနဖြစ်နေလို့တဲ့ဒါကြောင့်မလို့သူဆက်ဆုပ်စရာကောင်းတယ်လို့ဆိုတယ်ဒီတော့ပေါင်းလိုက်လို့ရှိရင်ဆင်းရဲမျိုးမျိုးတို့ရဲ့တရားဌာနဖြစ်တဲ့အတွက်ဆက်ဆုပ်စရာကောင်းပြီးတော့ဘာလဆန္ဒနာတိကျန်ဆထားတဲ့မြဲတည်နေတဲ့ဥတ္တတတင့်တယ်တဲ့အတ္တချမ်းသာတဲ့အတ္တဆိုတာအဲ့ဒါကြီးလည်းကင်းတဲ့အတွက်အရှိနီးပဲဆိုတာပါလိမ့်မရှိဘူးဒီပေါင်းလိုက်တဲ့အခါကျတော့ဒုက္ခနေပြီးတော့ဒုက္ခလို့ဒီလိုဖြစ်လာတယ်လို့ကြံ့ကြံ့မရဒီလိုအဆုံးမရှိပါနဲ့အခုကျုံရတဲ့ညီကျနန်းစာထိတွေ့နေတဲ့အကျိုးဆက်တရားတွေအတည့်ရဲ့အကျိုးဆက်တရားတွေဟာအကျိုးရင်းကတော့အမိဝန်တွင်မှာပရိသတ်ကြီးကစခဲ့တာပါပရိသတ်ကြီးစိတ်ကလေးကသူနဲ့တွဲပြီးတော့ဖြစ်တဲ့ရုပ်အနည်းငယ်လေးနဲ့တွဲပြီးတော့ဖြစ်ခဲ့တာဒီတော့ဒီပရိသတ်ကြီးစိတ်ကလေးကဘာ ਈ ပါလာတယ်ဆိုတော့သူနဲ့တွဲပြီးတော့ကနစေတသိက်တွေလည်းပါလာတယ်နမရူပဆိုတော့ရုပ်တွေလည်းပါလာတယ်ဘာကြောင့်ဖြစ်ရတယ်လဲဆိုတော့အဲ့ဒီဖြစ်စေနိုင်တဲ့ကံလေးရရှိတာပေါ့စေတနာလေးရအဲ့ဒီစေတနာကိုဘုရားဖြစ်စေတယ်လဲဆိုတော့တိစ္ဆာ၄ပါးကိုအမှန်တိုင်းမသိတာပေါ့လေဘုဒ္ဓတိစ္ဆာ၂ပါးကိုဆင်းရဲဆင်းရဲခြင်းအကြောင်းလို့မသိကောင်းတယ်လို့မြင်တာပေါ့လေဘုဒ္ဓတိစ္ဆာနှစ်ပါးဟာဆင်းရဲငြိမ်းရာယောက်ကျောင်းဆိုတာပေါ့လေသူရဲ့ဂုဏ်တတ္တိလည်းမသိပြောင်းမြန်ထင်တာပေါ့လေအဲ့ဒီမသိမှုတိစ္ဆာလေးပါးတရားမသိမှုဒီမောင်းဝိဇာအရင်ကံပြီးတော့မောင်းကြနေတော့ကောင်းတာဆိုးတာတွေပေါ့လေအပြုအမူတွေဖြစ်တာဝိဇာပိဇာစင်္ခါရဆိုတာပေါ့လေစင်္ခါရဖြစ်တာ ဲ့ဒီကောင်းကံဆိုးကံတွေကနေပြီးတော့ဝိညာဉ်ခေါ်တဲ့ပြိတ္တိပေါ့လေစိတ်အချိုးရအဲ့ဒါမှာစေတသိက်နဲ့ရုပ်တွေလည်းပါလာတယ်ဒီမှာအဖမျိုးနဲ့အမိမျိုးပေါ့လေဟုတ်ဘာနဲ့စပါမေတို့ကြပူပေါင်းတဲ့အခါကျတော့အဲ့ဒါမှာနည်းနည်းလေးယုတ်ကလေးရအဲ့ဒါလေးရစတာပဲဒီမှာအဲ့ဒါလေးရစလာပြီဆိုလို့ရှိရင်တော့တဖြည်းဖြည်းဒါလေးကြီးထွားပြီးတော့မျက်စိနာနာနှာခေါင်းရှားကိုယ်ဒါလေးကတဖြည်းဖြည်းကြီးထွားလာတာပဲကြီးထွားလာတော့အာယုန်လေးလက်ခံဖိုင်းနိုင်တဲ့အခြေအနေရှိလာပြီဆိုလို့ရှိရင်အဲ့ဒီပုံမှာအာယုန်လေးကကျလာတာမြင်ရကျားနိုင်ရဆက်မြင်စရာကြားစရာနားစရာစားစရာထိစရာသိစရာတွေကြားရတာအာယတနခေါ်တဲ့ယုတ်နံတရားတွေပါလေကြောင်းကြတိပေါ်လာတာပဲဆရာဒွါရမှာဆရာအာရုံတွေကြားလာပြီဆိုလို့ရှိရင်တော့ကောင်းတဲ့အာရုံတွေကြားလာအထီးတွေ့တဲ့အခါမှာကောင်းခံစားမှုမကောင်းတဲ့အာရုံတွေကြားလာတဲ့အခါမှာမကောင်းခံစားမှုအလယ်လအာရုံတွေကြားလာတဲ့အခါမှာအလယ်လခံစားမှုအာယတနာကနေပြီးတော့ဖတ်တာနေပြီးတော့ဝေဒနာတွေဖြစ်လာတာဒီမှာအဲ့ဒါတွေကတော့အကုန်လုံးအကျိုးဆက်တရားတွေခေါ်ပါတယ်ရှေးတိကဖန်တီးပြလိုက်တဲ့တိခါရခေါ်တဲ့ဥလူဘဝဆိုလို့ရှိရင်ကုသိုလ်ပေါ့လေကုသိုလ်စေတနာအနေနဲ့အဝိဇ္ဇာကစပြီးတော့ကုသိုလ်စေတနာတွေဖြစ်ပြီးတော့အစဉ်အကြောင်းကျိုးဆက်ပြီးတော့ဖြစ်လာတဲ့အကျိုးတရားတွေအဲ့ဒီအကျိုးတရားတွေပေါ်မှာနောက်ထပ်အကြောင်းသစ်ထပ်ပြီးတော့မထင်ရအောင်ပေါ့လေနောက်ထပ်အဲ့ဒီပေါ်မှာသုရိယသစ္စာမပေါ်ရအောင်ပေါ့လေဒွါချဘုံမှာတိုက်ခတ်လာတဲ့အာုံတွေပေါ်မှာပေါ့လေအကျိုးဆက်တရားတွေဖြစ်နေတဲ့အပေါ်မှာအခုလိုတတိပဋ္ဌာန်ထည့်မပေးဘူးဆိုလို့ရှိရင်တတိမဲ့တော့စိတ်ဆူရှိမှုမရှိဘူးဆိုလို့ရှိရင်မသိဘူးမသိတော့မသိမှုတွေထပ်ဖြစ်ပြန်ရောထပ်ဖြစ်တော့အဲ့ဒါမှာအဲ့ဒါကြီးအဟုတ်ကြီးထင်ပြီးတော့တဏှာဖြစ်ပြန်အောင်တဏှာမှာကဥပါဒံဖြစ်ပြန်ဥပါဒံကမှဘဝကမ္မဘဝဆိုတာဒါတွေဖြစ်ပြန်အကြောင်းနဲ့အကျိုးတွေပါလေဒါတွေဆက်ဆက်ပြီးတော့ဖြစ်နေတာအဲ့ဒါကြီးပါဒါအမှန်တော့ထင်ရှားပါတယ်ဒီမှာဒီတော့နောက်ထပ်အကျိုးတွေထပ်ပြီးတော့မထင်စေချင်ရင်ခန္ဓာပစ္စယဝေဒနာဆိုတော့ဝေဒနာပစ္စယတဏ္ဍာဆိုအဲ့ဒါမှရက်သွားအောင်အခုသတိပဋ္ဌာန်ထည့်ပြရတယ်အားဆိုင်ပြီးတော့ဆွေးမဲ့ဆိုရှိရတယ်ဟောတော့ရောက်ပေါ်မှာထင်လာတဲ့အကျိုးဆက်အာယုန်ကြီးပေါ့လေအဲ့ဒီအာယုန်ကြီးမှာထည့်ပြရတာထည့်ပြီးတော့မတိလို့တွေ့တာဟာတိသွားတော့အတွေ့မရှိတော့သာယတာကြီးတောင်းတာလည်းမရှိဘူးပြတော့မတိရင်အကောင့်ထည့်ပြီးတော့သာယနိုင်တယ်မေတ္တရမဲ့နိုင်တယ်ခန္ဓာအတ္တဆွဲတယ်လည်းဝင်နိုင်တာပဲဖြစ်နိုင်တာပဲအဲ့တော့အကျိုးတရားပေါ်မှာအကြောင်းထက်ပေါ်တာပေါ့လေဒီမှာအဲ့လိုပေါ်နေတာသဗ္ဗရိယခေါ်တာပဲအဲ့တော့တပုရိယကတာယာတက်မဲ့တဲ့တဏှာတက်တဲ့ပြုံဖို့သူ့မှာအတိုင်းဝန်းညီပါလာတယ်တဝါချောဘကပေါ်သမျှအာယုန်ကြီးသူတို့ပေါ်စဲမှာပေါ့လေအခုလိုသတိပဋ္ဌာန်ဤနဲ့အားဆိုင်ပြီးတော့မရှိတာမရှိတော့တတိမဲ့တာတတိမဲ့တော့စိတ်ဆူဆီးကြီးပြဲတာအောင်နေမှစိတ်လည်းမတက်ချောနေတာနောက်အမှန်တိုင်းမသိတာအမှန်တိုင်းမသိုံနေမဟုတ်ဘူးအလွဲတွေလည်းလျှောက်သိတာပဲဒီမှာအဲ့တော့အမှန်မသိအလွဲတွေလျှောက်သိပြီဆိုလို့ရှိရင်ရိုးရိုးအာယုကိုဆာလုံးဟုတဏဒုဗ္ဗလတဏဖြစ်တာပဲအာကောင်းတဲ့ဘလဝတဏမေမောတာမိရမှာကျေနပ်နိုင်မယ်ဆိုတဲ့အာကောင်းတဲ့မေမောဟုဘလဝတဏဖြစ်တော့တာပဲဒီမှာဒီတော့ဆင်းရဲခြင်းအကြောင်းတဏှာလောဘကို ဆွဲထားပြီမဲ့လို့အမှားတော့တဏှာလောဘတက်တက်မဟုတ်ဘူးရှေ့ပိုင်းကသူအတိုင်းဝိုင်းနေအများကြီးဒါဒီရှိကြရတာပဲတမအဲ့တော့အကြောင်းပေါင်းစုံညီညွတ်မှအဝိဇ္ဇာအစရှိတဲ့အကြောင်းတွေပေါ့လေဒါဒီစုပေါင်းပြီးတော့ဖြစ်ပေါ်လာတဲ့အကြောင်းကိုဒီနေရာဌာနမှာပါဠိလိုသမုဒိယခေါ်ပါတယ်အကြောင်းပေါင်းစုံပြီးတော့ဖြစ်ပေါ်တဲ့အကြောင်းစုကြီးအဲ့ဒီအကြောင်းစုကြီးဟာဒါဒုက္ခဖြစ်ခြင်းအကြောင်းတွေပေါ့တဏှာဆိုလို့ရှိရင်အာကြီးတဲ့တဏှာဥပါဒဏ်နဲ့ပါသွားပါပြီယုံနာတရားတွေပေါ်မှာရှိဝတ္တအစွဲပေါ့လေသောတရမြဲနေရဆိုတဲ့တတ္တရတိတိအစွဲရှိဝတ္တလေးကဒီဘဝသိရင်ပြီးရသူလည်းပြတ်တာပဲဆိုတော့တတ္တရတိတိအစွဲအဲ့ဒီအစွဲတွေလည်းပဲဒါသူရဲ့သစ္စာတွေမှာထည့်ပါတယ်ဒုက္ခဖြစ်ခြင်းအကြောင်းတွေပါပဲဒီတော့သမုဒ္ဒယမှာပေါ်လာပြီဆံဥဒ္ဒယဆိုတာပေါ့လေဆံအကြောင်းပေါင်းဆိုတာတဏှာတက်တက်တင်မဟုတ်ဖဲနဲ့ပေါ့လေဒီတဏှာမဓာဘကျွင်းတော့အကျော်ကျွင်းတော့အကြောင်းနေပေါင်းဆိုညီညွတ်ရေဆိုတဲ့အဓိပ္ပာယ်ရတဲ့ဆံဆိုတဲ့အဓိပ္ပာယ်ကဥဒယဖြစ်ပေါ်လာတဲ့ဒုက္ခဖြစ်ခြင်းအကြောင်းဒီအဓိပ္ပာယ်ယူရတယ်ဒီတော့အဝိဇ္ဇာဆက်ရှိတဲ့ကျင်းတဲ့အကြောင်းနေနဲ့ပေါင်းစုံညီညွတ်ခဲ့လို့ရှိရင်ဖြစ်နိုင်ဖြစ်ရာဒုက္ခဖြစ်ရာဖြစ်ခြင်းအကြောင်းပေါ်လေတမအဲ့ဒါတဏှာသွားပြီးတော့ကောက်ချက်ကြပါတယ်တမတိတိအရင်းမြစ်ပြောရမယ်ဆိုလို့ရှိရင်တော့သတိပဋ္ဌာန်တရားရဲ့ဂုံကြီးဓမ္မဂုံကြီးမသိလို့ရှိရင်မတိတာဝိဇ္ဇာပဲမြတ်စွာဘုရားသတိပဋ္ဌာန်တရားအထုတဲ့ပုဂ္ဂိုလ်တွေအတ္တတရားရှိအောင်လို့အကျိုးခုနှစ်မျိုးရဖို့ပြောထားတယ်ဒီမှာဟောထားတယ်စိတ်ညစ်ချေကိဝိစင်ကြဲတယ်စိတ်ညစ်ချေဆိုတာအဲ့ဒီမှာဝိဇ္ဇာတဏှာဥပါဒါဆိုတာဒါလေးအကုန်လုံးပါသွားပါရဲ့ပြီးတော့တောကတွေလုံမြောက်နိုင်တယ်ပရိဒီဝါတွေလုံမြောက်နိုင်တယ်ကိုယ်ဆင်းရဲလည်းချုပ်ရင်းစေနိုင်တယ်စိတ်ဆင်းရဲလည်းချုပ်ရင်းစေနိုင်တယ်ဝါစစကပါလာတဲ့ကိလေသာညစ်ကြေးတွေကိုအပြတ်ရှင်းနိုင်ပြီးတော့တကယ်ချမ်းသာစေကိုမျက်မှောက်ပြုနိုင်တယ်ဆိုတာပေါ့လေအကျိုးခုနှစ်မျိုးရကုန်ရဲရဲတောက်မိကြထားပါလေဒါသတိပဋ္ဌာန်တရားရဲ့ဂုံကြီးပါပဲဓမ္မဂုံကြီးဓမ္မဂုံကြီးကိုမကြားဘူးမလေ့လာဘူးတော့မသိဘူးပေါ့မသိတာဝိဇ္ဇာပဲကိုယ်ယူမသိတဲ့ပြပေါ့လေဒီဟာတွေကအပေါ်ပါပဲဆိုတာပေါ့လေပြောင်းမြန်ထင်တာလည်းပဲသိဖို့မလိုဘူးပြောင်းမြန်ထင်တာလည်းဒါလည်းဝိဇ္ဇာခေါ်တာပဲအရင်မြတ်ကစယူလို့ရှိရင်ဒီဟာတွေယူရမှာပဲဒီတော့အဲ့ဒီအဝိဇ္ဇာဖြစ်လာပြီမသိမှုသတိပဋ္ဌာန်ဓမ္မဂုံရေးရဲ့မသိမှုဒီမှမဟုတ်မသိတော့ဒီကုံကြီးရလို့တဲ့အဲဒီဒီသတိပဋ္ဌာန်အဲ့ဒီအကျိုးကြီးပြေးနိုင်တယ်ဆိုတော့ယုံကြည်မှုလည်းမရှိတော့ဘူးပေါ့တို့လို့တို့လို့လည်းဒါတွေ့ဝဲတဲ့သဘောရှိရှင်ဝိသေကိစ္စရှိရင်လည်းရှိမှာပေါ့တတ္တတရားမရှိဘူးတတ္တတရားမဲတယ်ယုံကြည်မှုမရှိတော့ဒီကုံကြီးတွေရလို့တဲ့ဆန္ဒလည်းမရှိဘူးဒါဒီဖြစ်ကုန်တော့ပေါ့ဆန္ဒမရှိဆန္ဒရှိပါမှအပြင်းကိုကြော်လွန်ပြီးတော့အဆင်ကိုရိယာရှိအောင်ပါကိုဆန္ဒမရှိတော့ဒီကောင်းတဲ့လူကိုလှုပ်လို့တဲ့သဘောတွတ်ဆုပ်တဲ့သဘောဖြစ်တာပေါ့အများကြီးပဲသူရဲ့အကြောင်းပေါ့ဆုံးနေရဒီတော့အမစိတော့တတိလည်းမဖြစ်ဘူးပေါ့တတိမဖြစ်တော့စိတ်ဆူဆီးမှုလည်းမရဘူးပေါ့ဇာသဘောအနေနဲ့အောင်နဲ့မစိတ်ကြဲအောင်လည်းပဲမလှုပ်တော့ဘူးပေါ့အဲ့လည်းပါစီတဲ့ထိပါမှုလည်းမရှိတော့ဘူးပေါ့အကုန်လုံးအကြောင်းနေရာတခါလဲဆုံးလာခဲ့တဲ့တဏှာဖြစ်ပေါ့ အဲ့တော့ဘာဖြစ်လဲဆိုတော့ကနဒွား6ဘောမှာလာပြီးတော့အာယု6ဘောလက်တိုက်ခတ်လို့ရှိရင်ခံစားဖို့ကနေပြီးတော့ပေါ့လေကောင်းလာလေးနဲ့ကြောင်းရင်ကောင်းတဲ့ကောင်းခြင်းနဲ့တာယာတဲ့ကောင်းတဲ့ကောင်းခြင်းနဲ့မကောင်းလာတဲ့ကြောင်းလို့ရှိရင်လည်းပဲအကောင်းကိုမျှော်တဲ့အလေလခံစားမှုတွေ့လို့ရှိရင်ငြိမ့်သက်တဲ့သဘောဆိုတော့ပို့ပြီးတော့လေအလေလပြင်းပြစွာအဲပြင်းပြစွာရလို့တဲ့ပြင်းပြမှုတွေရလို့တဲ့အဲ့တဏှာရဓမ္မလာပြီးတော့အကောင့်ထဲပေါ်တာပေါ့အဲ့ဒီအကောင့်ထဲပေါ်ရတာဟာအကြောင်းပုံစုံဖြစ်လာပေါ့တန်ဆိုတာကတဏှာပါဒဘာကျွဲသောအကြောင်းပုံစုံညီညွတ်လို့ရှိရင်ဥဒိယဒုက္ခဖြစ်ခြင်းအကြောင်းနေအကြောင်းပေါ်လာတယ်တဏှာကောက်ချက်ချတာပါပဲဓမ္မအဲ့ဒါသမုဒိယသစ္စာခေါ်တာပါပဲသမုဒိယကြောင့်ဒုက္ခဖြစ်ပုံလေးတွေဆင်းရဲပုံလေးတွေပေါ့လေတိရှာဇုံမှာပြောရမယ်ဆိုလို့ရှိရင်ရာနာရှိတဲ့ပုဂ္ဂိုလ်များရလာပြီဆိုလို့ရှိရင်အရာဖြောက်ခြင်းတယ်လေကုတ်တာပေါ့လည်းနဲ့ကုတ်တာလည်းရှိတယ်အခြားတစ်ခုနဲ့ကုတ်တာလည်းရှိတယ်ကုတ်တော့တော့ကောင်းလာတော့မျက်စိလေးကမေးပြီးတော့များတခါတည်းအောင်ကောင်းနေတော့ကုတ်ပေါ်များတဲ့ခါကျတော့အသားတွေပါကြီးပုံးပယ်ပြီးတော့နောက်ဆက်ပြင်းကြီးပေါ်လေအနေဆိုးခံခဲ့တာတွေကျန်နေခဲ့တယ်အသားကပဲ့သွားတော့တစ်ပင်ဂျမ်ပူပိုးရီပါရီဝင်ပြီးတော့လည်းအနာရောဂါတွေလည်းကြီးကျယ်ပြီးပြီးတော့ဒီလောက်တဲ့အခြေအနေကြီးလည်းဖြစ်နေတာပဲအဲဒီယာနာရှိတဲ့ပုဂ္ဂိုလ်ယာနာဖြောက်ခြင်းတော့အရာဖြောက်တဲ့ကံမှာခါတဲ့အရာသာတာယာတတ်မဲ့တဲ့သဘောရောက်ဒုက္ခရောက်ပုံလေးဒီအဲ့ဒါနဲ့ရှင်းကြည့်ပါလိမ့်ဒီနေ့တဏှာပြည့်သွားတော့နောက်နေ့ကျမှပဲဆက်ပြီးတော့ပါလိမ့်အကျိုးတရားတွေပေါ်မှာအကြောင်းထပ်ပြီးတော့မထင်ရအောင်ကုလိုသတိပဋ္ဌာန်တရားမထည့်ဘူးဆိုရင်နောက်ထပ်အကြောင်းသစ်တွေပေါ်ပြီးတော့ဒုက္ခအကြောင်းသစ်တွေပေါ်ပြီးတော့ဘာလို့ဒုက္ခတွေဖြစ်ပုံနောက်ဒုက္ခတွေပြပုံဆက်ပြီးတော့ဆက်ပြောပါဦးမယ်ဒီနေ့တော့ဒါပဲတော့ကြအောင်ဆို
စာတုစာတုစာတု